Ukraine ရှေ့ဘက်ကမဟာဗျူဟာချက်ချကြတဲ့မြို့ကိုရုရှားလိုလာတဲ့တပုံတွေကသိမ့်ပိုက်ခဲ့တာဟာနိုင်ငံတကာသတ်မှတ်ထားတဲ့အပြစ်ခတ်ရစဲရေးကိုချိုးဖောက်တာလို့ Ukraine သမ္မတကပြောကြားလိုက်ပြီးနောင်တမျိုးချိုးဖောက်မှုတွေအတွက်ဘလို့အာမခံချက်မျိုးတွေချမှတ်မယ်ဆိုတာကိုရှင်းရှင်းလင်းလင်းချပြဖို့တောင်းဆိုလိုက်ပါတယ် Ukraine သမ္မတ Petro Poroshenko ကရုရှား Germany နဲ့ပြင်းထန်ခေါင်းဆောင်တွေကိုကြာသပတေးနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုတာပါ Ukraine ဆိုတာကခွဲထွက်ရေးတမားတွေအခိုင်အမာချိန်ခုတ်ယူထားတဲ့ Luhansk နဲ့ Donetsk ဒေသတွေကိုဆက်သွယ်ထားတဲ့မဟာဗျူဟာကျတဲ့ရထားလမ်းဆောင်ရှိရာ Double City မြို့ကနေထောင်နဲ့ချီတဲ့ Ukraine တပ်တွေကိုပြန်ပြီးဆုတ်ခွာဖို့ဗိုလ်တပ်ဖွဲ့နေမှာအမိန့်ပေးခဲ့တာဖြစ်ပါတယ်ဒီ Devil CV ဖြစ်ရဟာပြည်ရတဲ့ဒင်းဘတ်ထဲမှာသဘောတူခဲ့ကြတယ်။တနင်္လာနေ့တုန်းကစတင်တက်ရောက်တဲ့ Minsk အဖြစ်ခန့်ရစဲရေးသဘောတူညီချက်ကိုထိခိုက်မှုမရှိတဲ့အောင်ဟန်မဆောင်နေကြဘူး။ Ukraine သမ္မတကရုရှားပြင်သစ်နဲ့ Germany ခေါင်းဆောင်တွေကိုပြောကြားလိုက်တာပါ။ဒါ့အပြင်ရုရှားကျောင်းနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေဖမ်းဆီးထားတဲ့ Ukraine စစ်သားအားလုံးကိုပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ရာနဲ့ချီတဲ့ Ukraine စစ်သားတွေဟာဒီမျိုးကနေပြန်လဲပြီးဆုတ်ခွာစင်မှာသဘုံတွေရဲ့ဖမ်းဆီးမှုကိုခံရမယ်လို့ခန့်မှန်းကြပါတယ်။အဲ့ဒီဒေတာရင်းတည်ငြိမ်မှုပြန်ပြီးရစီဖို့အတွက်နိုင်ငံတကာငြိမ်းချမ်းရေးတပ်သားတွေချထားပေးဖို့လဲမစ္စတာပိုရိုရှန်ကိုကတောင်းဆိုလိုက်ပါတယ်ဒီပြောကြားချက်ကိုတော့ဂျက်တဘရင်းနေမှာပဲရုရှားခေါင်းဆောင်တွေကရောသဘုံတွေအဖက်ကပါပယ်ချခဲ့တာပါ